သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပုံမထုတ်ခဲ့တဲ့သတင်းစာမားတွေကိုရှားဖွေပါသောရရှိမြောက်ယနေ့ January 31ရက်ဗုဒ္ဓဟူးနေ့အတွက် SPS News Flash သတင်းထုတ်များကိုတင်ဆက်ပေးမှာဖြစ်ပါတယ်ကျွန်တော်ကတေရောအောင်ပါယနေ့အတွက်ထိတ်တန့်သတင်းများဩစတြေးလျနိုင်ငံသားကိုထိုင်းနိုင်ငံတွင်ဖမ်းဆီးထားခံရယူကရိန်းမှာမော်စကိုရဲ့စစ်ပွဲကိုဝေဖန်ထောက်ပြတဲ့ဩစတြေးလျနိုင်ငံသားတူပါဝင်တဲ့ရော့ဂီတာအဖွဲ့ဘိုင်တူရဲ့အဖွဲ့ဝင်တွေဟာထိုင်းလူဝင်မှုကြီးကြပ်ရေးအချင်းထောင်ထဲမှာပိတ်လောက်ထားခံရဆဲဖြစ်ပါတယ်။ကောင်းတို့ထဲတွင်ရှူရာဘီတူဟုလည်းသိကြသောအလက်ဇန္ဒရာယူမန်တီဩစတြေးလျရုရှားနဲ့ဘယ်လာရုစ်တို့ရဲ့နိုင်ငံသားဖြစ်ပြီးမဲလ်ဘန်တွင်နေထိုင်နေသူဖြစ်ပါတယ်။ဒီဝိုင်းအဖွဲ့ဝင်များကိုအစ္စရေးသို့ဘေးလွတ်ခင်ပြန်တန်းစေမယ့်အစီအစဉ်ကိုနောက်ဆုံးမိနစ်တွင်ဆိုင်းငံ့ထားဖို့ရပြီးဒါကရုရှားသံတမန်များမှတာဝန်ရှိတယ်လို့သိရှိရကြောင်းဒီဝိုင်းအဖွဲ့ကဖော်ပြထားပါတယ်။ဖန်စီခံထားရသောဂီတပညာရှင်များတွင်ရုရှားနိုင်ငံသားနှစ်ဦးနှင့်အစ္စရေးပါဝင်တခြားနိုင်ငံသားများလည်းပါဝင်ပါတယ်။ဘူကက်တွင်ဖျော်ဖြေပွဲတစ်ခုပြီးနောက်တီဝိုင်းအဖွဲ့ဝင်9ဦးအားစာပစ္စာတမှန်ကန်စွာမရရှိခြင်းကြောင့်ဖမ်းဆီးခံခဲ့ရခြင်းဖြစ်တယ်လို့ပြောဆိုပါတယ်။ဖီလ်ရောဘတ်ဆင်သည် Human Rights ရဲ့အာရှဆိုင်ရာလက်ထောက်ညွှန်ကြားရေးမှူးဖြစ်ပြီးသူကဘလို့အချိန်နှင်းမျိုးမှာမှဒီအဖွဲ့ကိုရုရှားကိုပြန်မပို့သင့်ဘူးလို့ပြောဆိုပါတယ်။ကွေးစံတွင်ချီမာသောရှင်းလင်းရေးလုပ်ငန်းကိုစတင်လှုပ်ဆောင်ပြည်내တဝန်းရေကြီးရေရှမ်းမှုများဖြစ်ပွားပြီးနောက်ကွေးစံတွင်ချီမာသောရှင်းလင်းရေးလုပ်ငန်းကို January 31ရက်နေ့ကစတင်လှုပ်ဆောင်နေပါတယ်ကွေးစံရှိတောင်ပိုင်းရှိတချို့နေရာများတွင်3နာရီအတွင်း300မီလီမီတာမိုးရွာသွန်းခဲ့ပါတယ်မြင့်တက်လာနေတဲ့ရေကြီးရေရှမ်းမှုတွေကြောင့်လူများပြားကိုကယ်ဆယ်မှုတွေပြုလုပ်ခဲ့ရပါတယ်ရာသီဥတုစနစ်သည်အပူပိုင်းဆိုင်ကလုန်းကီလီရီနှင့်မသက်ဆိုင်ပဲကွင်းဆဲအလယ်ပိုင်းရှိတချို့နေရာများတွင်ရေကြီးရေရှမ်းမှုများဖြစ်ပေါ်နေဆဲဖြစ်ပါသည်။ကွင်းဆဲပြည်နယ်ဝန်ကြီးချုပ်စတီမာလ်ကရာသီဥတုဆိုးဝါးမှုအများအပြားဖြစ်ပွားပြီးနောက်အရေးပေါ်ဝန်ဆောင်မှုဝန်ထမ်းများသည်ကယ်ဆယ်ရေးများစွာကိုလုပ်နေရလို့ပင်ပန်းနွမ်းနယ်တွေကြောင်းပြောကြားသွားပါသည်။အခွန်ပြုပြင်ပြောင်းလဲမှုမဲဆန္ဒရှင်၅ဦးတွင်၃ဦးနီးပါးသည့်အခွန်ပြတ်တောက်ခြင်းအဆင့်30ပြောင်းလဲခြင်းကိုဝင်ငွေနည်းတဲ့လူတွေအတွက်ဝင်ငွေအချိုးစားကြီးလာမဲ့အတွက်ထောက်ခံတယ်လို့ဆိုပါတယ်။ဇန်နဝါရီလနောက်ပိုင်းတွင်ဩစတြေးလျ Institute မှမေးမြန်းခဲ့ရာမဲဆန္ဒရှင်58ရာခိုင်နှုန်းကအဆိုပြုထားသောအခွန်အောက်ပြောင်းလဲမှုများမှအလေအလတ်ဝင်ငွေနည်းသူများကိုပုံမိုအချိုးမြတ်ရရှိမည်အတွက်ထောက်ခံတယ်လို့ပြောဆိုပါတယ်။ညပေါ်မဲဆန္ဒရှင်၄ဦးတွင်တဦးကသာထောက်ခံပြီးတစ်နှစ်လျင်ဒေါ်လာ2သိန်းကျော်ရရှိသောဩစတြေးလျသုံးပုံတစ်ပုံသည်မော်ရဆင်ဆိုအမမူလဥပဒေအတိုင်းမူဝါဒကိုဆက်လက်ထားလိုကြောင်းသိရှိရပါသည်အခွန်ပြတ်ထောက်မှုကိုလုံလုံလည်လည်ရုပ်သိမ်းရန်ထောက်ခံသူနေပါပြီးသုံးပုံတစ်ပုံဒီပါက၎င်းတို့မသေးကြဘူးသို့မဟုတ်မသိကြောင်းပြောဆိုတယ်လို့ဆိုပါတယ်Australia Institute ရဲ့အမှုဆောင် Director Richard Dennis က၎င်းမေးမြန်းသည့်လူ 1,019 ခုကိုခိုင်ခန့်သောစစ်တမ်းပြုလုပ်ခဲ့ပြီးမဲဆန္ဒရှင်များသည့်မူလအစည်းအဝေးကိုဆိုသောစီးပွားရေးမူဝါဒအဖြစ်အသိမှတ်ပြုထားတော်လဲ Tax Bracket များအားလုံးကိုညွန်ပြနေခြင်းဖြစ်တယ်လို့ပြောကြားသွားပါတယ် Australia ငွေဖန်ပွားမှုဩစတြေးလျငွေချေဖောင်းပွားမှုသည်ဒီဇင်ဘာလ3လပတ်တွင်3.6ရာခိုင်နှုန်းနှင့်လွန်ခဲ့တဲ့နှစ်ကထက်4.1ရာခိုင်နှုန်းထိမြင့်တက်ခဲ့ပြီးယင်းသည်စီးပွားရေးပညာရှင်များ၏ခန့်မှန်းထားသည့်ထက်နည်းပါးခဲ့ကြောင်းဩစတြေးလျစီးရင်ဘီရိုအဆိုအရသိရှိရပါသည်။3လပတ်မှပြသသောပမာဏ၏3.8ရာခိုင်နှုန်းနှင့်နှစ်စဉ်ပြသသောပမာဏ4.3ရာခိုင်နှုန်းကိုစီးပွားရေးပညာရှင်များကမျှော်လင့်ထားတော်လဲအမှန်တကယ်ပြသောပမာဏမှာနေပါသွားသောကြောင့် အတုံးနှုံးများထပ်မံတိုးလာရန်မဖြစ်နိုင်လို့ပြောဆိုပါတယ်။နေစဉ်သတင်းတို့ News Flash များကိုပုံမှန်ကြားသိရန် SBS Language Podcast ကိုသွားရောက်နားဆင်ကြည့်ပါ။သို့မဟုတ်ဝင်ရောက်ကြည့်ရှုပါ။ဒါမျိုးသတင်းဆောင်မာရီကိုပိုနားဆင်လိုပါလား Apple Podcast, Google Podcast, Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ Podcast ကနေပါ